ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အစီအစံစောင်းနန်းခဲကျေးရွာတဝိုက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမေလ20ရက်နေ့နောက်ပိုင်းကနေဒီနေ့17ရက်နေ့အထိရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်နေပြီးအရတားတေဆုံးမှုတွေလည်းရှိနေပါတယ်ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းရန်ပြပြပေးပါရှင်
ဖေကုံမြို့နယ်အရှိန်အဟောင်းစောင်းနန်းခန်းကျေးရွာလွယ်ပေါ်ကျေးရွာတဝိုက်မှာမေလ17ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးအခုမေလ18ရက်မနက်ပိုင်းမှာတော့စောင်းနန်းခန်းကျေးရွာနဲ့9မိုင်လောက်ဝေးတဲ့စီမီလော့ကျေးရွာနားမှာတိုက်ပွဲဖြစ်နေတယ်လို့စီမီလော့ကျေးရွာကန်တအူးက
VOA ကိုပြောပါတယ်ဒီကျတော့ဥစ္စာနေလ17ရက်နေ့စပေါ်တော့ဒီစောင်းနန်းခန်းကျေးရွာနဲ့ဒီစပ်လို့ဆက်တိုက်ပွဲဖြစ်တာနောက်17ရက်နေ့ဒီရက်ထိပဲပေါ်တော့ဒီစောင်းနန်းခန်း
ဒီမှာဖြစ်စားတဲ့ဒီမှာ17ရက်နေ့ကဒီကနေ့ထိပေါ့ဒီမှာစီမလော့ရောက်မှာလဲတိုက်ပွဲဖြစ်တော့မယ့်အခုလည်းထိတော့မယ့်ပေါ့နော်လက်နဲ့ကြီးရောလက်နဲ့ငယ်ရောအတန်ကြမ်းနေရတော့ဒီနေ့စစ်ချောင်းကြီးရက်ကန်နဲ့ဒီမိုင်နောက်ပဲကွာတော့နော်ဒီနေ့ခုနကရက်စားဖြစ်တာဒီနေ့အခုထိပဲဒီနေ့ကုန်ထိနိုင်တဲ့
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအလုံးအကျုံအသုံးပြုပြ
သားပြည်သူ3ဦးသေဆုံးပြီးတဦးဒဏ်ရာရသွားပါတယ်။ဖေကုံမြို့နယ်အရှိချမ်းလွယ်ပန်းစုံကျေးရွာဘက်ကဘုံကြီးကျောင်းမှာလည်းမင်းညားကလက်နက်ကြီးကြလို့အရသားပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖေကုံမြို့နယ်စီမီလော့ကျေးရွာမှာဒီကနေ့တိုက်ပွဲအတွင်းမှာလည်းစာနယ်ရိခါပြန်လာယူတဲ့စီပေးဆောင်ပြည်သူ2ဦးလက်နက်ကြီးကြီးထိမှန်ပြီးထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ်
။ဒီကဲမင်းညားကတောင်ပုတ်ကွဲမှာဒီလက်နက်ကြီးကြပြီးတော့ဒီလူ၄ယောက်၃ယောက်ပြီးတော့၃ယောက်တန်ရရတယ်။နောက်ဒီကနေ့တော့စင်လော့ပိုက်ပွဲမှာဒီတယောက်ထိခိုက်ဒဏ်ရရတယ်လက်နက်ကြီးကြည့်ဆောင်နဲ့ထိသွားတာရိတ်ခါပြန်ယူဒီနေ့ထိသွားတာ
ကြေးရွာတွေလည်းလက်နက်ကြီးကြလို့နေအိမ်ပျက်စီးမှုတွေလည်းဖြစ်ခဲ့ပါတယ်။ဒါအပြင်မေလ၁၆ရက်နေ့ကစစ်ကောင်စီတပ်တွေဟာအင်ဂျင်၄၀လောက်ရှိတဲ့ဆောင်းတန်းခန်းကြေးရွာကိုမီးရှို့သွားတယ်လို့ဒေသခံနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုအခိုင်အမာပြောပါတယ်။ဒါပေမဲ့လည်းမေလ18ရက်နေ့ထုတ်မြမအလင်းသတင်းစာမှာတော့စောင်းတန်းခန်းကြေးရွာကို PDF တွေကဝင်ပြီးမီးရှို့တယ်လို့စစ်ကောင်စီဘက်ကတံပြန်ဆွဆွဲထားပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ပအိုးပြည်သူ့စစ် PNO အဖွဲ့တို့တပ်ဆွဲနေရာယူထားတဲ့ညောင်ရွှေမြို့နယ်ထီရီကြေးရွာထီရီဂိတ်စခန်းကိုဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာလက်နက်ခဲယမ်းတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်5ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေဟာဖေခုံမြို့နယ်ဘက်ကိုအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာပြီးနေမြေရှင်းလင်းလုတာကြောင့်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့ဒီကနေ့အထိနေစဉ်ရက်ဆက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဖေခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကပြောရေးဆိုခွင့်ရှိသူတူက VOA ကိုပြောပါတယ
်။နေတိုင်းဖြစ်နေတယ်ကြဒီဒီကဆန်နေတဲ့ဒီဘက်မှာမရှိတော့ဘူးရှောင်ပြေးကုန်ကြတယ်စစ်ချောင်းရနေရတော့ဒီဆောင်းနှန်းခဲရွာကိုစစ်တပ်ကဝင်ပြီးတော့သူတို့ရွာအကုန်လုံးမီးရှို့သွားကြတယ်။မင်းညားက18ရက်နေ့ည17နာရီလောက်ရှိတဲ့အချိန်ကျတော့ကင်းလေကရွာပန်းစုံရွာကိုသူကလက်နက်ကြီးနဲ့ထိုးလိုက်တာလက်နက်ကြီးလေးလုံးကျပြီးတော့အဲ့ဒီဘုံကြီးကျောင်းစာသင်ကျောင်းထဲမှာကျတယ်ဆိုတော့အဲ့ဒီဘုံကြီးကျောင်းမှာနေနေတဲ့ရွာသားတွေတော့တန်ရရတော့တယ်ကြ
။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတောတောင်ကြားမှာပုန်းခုန်နေရပြီးတော့ကျန်းမာရေးပြဿနာစာရေးတော့ရေအခက်ခဲဖြစ်နေတယ်လို့ဆေးဆောင်တူကအခုလို့ပြောပါတယ
်ကိုစီဒီဖြိုင်လိုက်နေတဲ့ပြည့်ပြည့်နေကြတယ်နောက်စာဝင်ရေးကြလဲတောင်းရလဲရပဲတကောင်းလဲရခါတော့အစ်စ်ချေတော့အင်းမျိုးကြုံနေရပါတယ
်ဖေခုံမျိုးနဲ့အရှိချမ်းမှာယာယီစစ်ပေးဆောင်စခန်း9ခုရှိနေပြီးစစ်ပေးဒုက္ခတွေတထောင်ကျော်ခိုးလုံနေပါတယ်အရင်တုန်းကလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေဖြစ်တယ်လို့အခုလက်တလောဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းအိုးအိမ်ပြေးလာရသူတွေရှိပါတယ်ခင်ဗျာ